အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီယာကနာမည်ကြီးမြန်မာစားတောက်ဆိုင်ဖြစ်တဲ့ရန်ကုန်ရူဘီဟာဆိုင်ဝန်တန်း300နီးပါးအတွက်ရတဲ့နယ်လာစာမပေးတာကြောင့်စုစုပေါင်းအမေရိကန်ဒေါ်လာ4သန်းရောကြီးပေးဆောင်ဖို့သဘောတူညီခဲ့တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အလုပ်သမားကော်မရှင်နာယုံကပြီးခဲ့တဲ့သတင်းဗတ်ကုန်မှာကြေညာပါတယ်။အမေရိကန်ဥပဒေမှာရွှေပြောင်းအလုပ်သမားတွေအတွက်ခွဲခြားမှုမရှိဘဲတရားမျှတမှုရှိအောင်ဆောင်ရွက်နိုင်တဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့အကျိုးဆောင်ရှိနေပေလင်းဟန်မစ်ချဲက VOA ကိုပြောပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ဆက်မှာပါရှင
်။ Rangoon Ruby မြန်မာစားတောက်ဆိုင်ပိုင်ရှင်တွေရော့ကျေးပေးဆောင်ရမယ့်ဒေါ်လာ၄သန်းတင်းမှာလာကမရတဲ့ဝန်တန်း300နီးပါးဟာလစာတွေအပြည့်အဝပြန်ပြီးရကြမှာဖြစ်တယ်လို့နိနာကြီးလည်းရကြမှာပါ။ဒါဟာတရားမျှတမှုအတွက်တကယ့်ကိုကြီးမားတဲ့အောင်မြင်မှုရလဒ်ဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှိနေ San Francisco အခြေစိုက် ALCAsian Law Caucus ဥပဒေရေးရာအဖွဲ့ကအမျိုးသမီးရှိနေ Pelin Hang Mitchell က VOA ကိုခုလိုပြောပါတယ
် This is a huge win. We're glad the employer by the accounting has changed.
တကယ်အောင်မြင်မှုကြီးပါပဲ။အလို့ရှင်တွေဘက်ကလည်းဥပဒေနဲ့အညီလစာပေးတာတွေကိုအရင်လိုမဟုတ်ဘဲ၊နိုင်ရည်နဲ့ပေးလာတဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာတာကိုမြင်ရတဲ့အတွက်လဲကျမတို့ကျေနပ်ပါတယ်။နောက်ပြီးတော့အလို့သမားတွေနဲ့မိသားစုတွေအတွက်အလွန်ကြီးမားတဲ့အောင်ပွဲဖြစ်ပြီးပြန်ရမယ်ရောချင်းငွေတွေဟာသူတို့တွေရဲ့ဘဝတွေကိုအောင်မြင်တဲ့အပြောင်းအလဲဖြစ်စေမှာပါ
။ဒါ့အပြင်ရောချင်းငွေဒေါ်လာ၄သန်းနဲ့က 1.6 သန်းဟာအလုပ်သမားတွေရဲ့အချိန်ပိုလောက်ခချင်းငွေတက်တက်အတွက်ပေးဖို့အလုပ်ရှင်တွေဘက်ကသဘောတူခဲ့တာဟာအလုပ်ရှင်အလုပ်သမားကြားရောချေးသဘောတူညီတဲ့ငွေပမာဏအရဆိုရင်လည်းအများဆုံးဖြစ်တယ်လို့ပေလင်းဟန်မစ်ချယ်ကပြောပါတယ
် So this is a $4 million settlement 1.6 million
ရောချေးဒေါ်လာ၄သန်းနဲ့က 1.6 သန်းကိုအချိန်ဖို့လောက်ခချင်းငွေအဖြစ်အလုပ်သမားတွေကိုပေးဖို့အလုပ်ရှင်ကသဘောတူခဲ့တာဟာအလုပ်ရှင်အလုပ်သမားညှိနှိုင်းကြေလည်တဲ့ပုံစံအမျိုးမျိုးရှိတဲ့အထက်မှာအများဆုံးငွေချေးပမာဏဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအလုပ်လုပ်ကိုင်နေသူမြည်သူမဆိုအလုပ်သမားဥပဒေနဲ့အညီခံစားပိုင်ခွင့်ရှိတယ်ဆိုတာကိုဒီအောင်မြင်မှုကတက်တည်ပြလိုက်တာဖြစ်တယ်လို့ပေလင်းဟန်မစ်ချယ်ကဆိုပါတယ
် In California and I believe also under federal law your immigration
California ပြည်နယ်မှာရော Federal တစ်ခုလုံးမှာပါရွှေ့ပြောင်းနေထိုင်သူတွေအတွက်အလုပ်သမားဥပဒေကဒန်းတူအကာအကွယ်ပေးထားပါတယ် work authorization နဲ့ပဲဖြစ်ဖြစ်တရားဝင်ပဲဖြစ်ဖြစ်တရားမဝင်ပဲဖြစ်ဖြစ်ဘလို့ပြည်ဝင်ခွင့်ဗီဇာပုံစံမျိုးစုံနဲ့ပဲဖြစ်ဖြစ်အလုပ်လုပ်နေသူမှန်သမျှအလုပ်သမားဥပဒေအရအကျိုးခံစားပိုင်ခွင့်ရှိပါတယ
်ရှင်းနေပေလင်းဟန်မစ်ချယ်ဟာရန်ကုန်ရူဘီစားတောက်ဆိုင်တွေရဲ့စဖိုးဆောင်မှာလုပ်ကြတဲ့ဝန်ထမ်းစုစုပေါင်း18ဦးရဲ့အမှုကိုကိုစားပြုလိုက်ပါဆောင်ရွက်ခဲ့သူဖြစ်ပါတယ်သူတို့18ဦးကပဲရန်ကုန်ရူဘီစားတောက်ဆိုင်ပိုင်ရှင်တွေကသူတို့ကိုလစာမပေးတဲ့အမှုကို2019ခုနှစ်စက်တင်ဘာလမှာ ALC ဥပဒေအကျိုးဆောင်အဖွဲ့ကိုစတင်ချီကပ်ခဲ့တာဖြစ်ပါတယ် San Francisco Bay Area တဝိုက်က Palo Alto San Francisco San Carlos Burlingame Belmont ကစုစုပေါင်းဆိုင်ခွဲ6ဆိုင်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေဟာရတဲ့နဲ့လစာကိုမရရှိခဲ့ကြဘူးလို့အကျိုးဆောင်ရှင်နေဖွဲ့ကပြောပါရယ်ဒီအမှုကို ALC အဖွဲ့ကနေကယ်လီဖိုးနီးယားပြည်နယ်အလုပ်သမားကော်မရှင်နာဥပဒေရေးရာဘျူရိုကိုတိုင်ကြားခဲ့တာပါအလုပ်ကိုအချိန်ကြာကြီးလုပ်ကြရပြီးအလုပ်ချိန်မတိုင်ခင်ကတည်းကလာပြီးအလုပ်လုပ်ဖို့အလုပ်ရှင်ကလှမ်းခေါ်တဲ့အမိန့်ကိုလည်းတသွေမတင်းလိုက်နိုင်ရတယ်လို့အဲ့ဒီအတွက်လည်းအချိန်ပိုလောက်ခကျင်းငွေမရကြဘူးလို့ဆိုပါတယ်ရန်ကုန်ရူဘီစားတောက်ဆိုင်ခွဲတွေနာမည်ကြီးတာကြောင့်ဘေးအေရီးယားတဝိုက်ဖုန်း app တွေကနေလှမ်းမာတဲ့အစားအသောက်တွေအတွက်လည်းဝန်ထမ်းတွေဟာအချိန်ပိုစဉ်းစားရပေမဲ့အဲ့ဒီအတွက်လည်းလစာမရဘူးလို့ဝန်ထမ်းတွေကတိုင်ကြားကြောင်း ALC အကျိုးဆောင်ရှင်နေဖွဲ့ကပြောပါတယ်စားတောက်ဆိုင်ပိုင်ရှင်ကတော့သူပေးထားတဲ့ထဲမှာအလုပ်အတွက်24နာရီအစင်သစ်ရှိနေဖို့အပါအဝင်အချိန်ပိုအတွက်ပါထည့်သွင်းထားပြီးဖြစ်တယ်လို့သူတို့ကပြန်ပြီးပြောကြောင်းဝန်ထမ်းတွေကအရှင်တွေကိုပြောပြခဲ့ပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်ဥပဒေအရအလုပ်ခကိုတလာချင်းလိုက်သတ်မှတ်ထားတယ်ဆိုရင်အချိန်ပိုလုပ်ရတဲ့ဝန်ထမ်းတွေအတွက်လစာအပြင်အချိန်ပိုအတွက်အခချင်းငွေထပ်ပြီးပေးရမှာဖြစ်တယ်လို့ပြဋ္ဌာန်းထားတာပါ။ရန်ကုန်ရူဘီစားတောက်ဆိုင်မှာအလုပ်လုပ်တဲ့ဝန်ထမ်းတွေဟာနာမကျန်းဖြစ်လို့ဆရာဝန်နဲ့တွေ့ဖို့လိုအပ်နေတာတောင်းပိုင်ရှင်ကခွင့်မပြုဘူးလို့ဆိုပါရယ်ပြည်နယ်ဥပဒေအရဆိုရင်အလုပ်ရှင်တွေအနေနဲ့ကိုယ့်ရဲ့အလုပ်သမားတွေကိုသူတို့အလုပ်ချိန်နာရီ30မှာတနာရီကိုနာမကျန်းတဲ့ခွင့်အဖြစ်ပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်ရန်ကုန်ရူဘီပိုင်ရှင်တွေဟာဥပဒေကိုချိုးဖောက်တာထင်ရှားတယ်လို့ရှင်တွေကဆိုပါရယ် အနေဆုံးလစာရီမပေးတာအချိန်ပိုလောက်ခကြီးမပေးတာနာမကျန်းတဲ့အတွက်ခွင့်ရမပေးတာလစာပေးတဲ့နှုံဖော်ပြချက်တွေမှာတိကျမှန်ကန်မှုမရှိတာစတာတွေအပြင်နစ်နာကြေးပေးဆောင်မှုအတွက် ALC ဥပဒေကျိုးဆောင်အဖွဲ့ကနေ Rangoon Ruby စားတောက်ဆိုင်ပိုင်ရှင်တွေကိုတရားစွဲဆိုထားတာကို California ပြည်နယ်အလုပ်သမားကော်မရှင်နာဥပဒေရေးရာဘျူရိုကစတင်စစ်ဆေးချိန်မှာပဲတရားရုံးမှာအပြန်အလှန်ရင်ဆိုင်ရမယ့်အခြေအနေထိမဆောင်တော့ပဲပိုင်ရှင်တွေဘက်ကအမှုကိုကြေအေးဖို့သူတို့ဘက်ကရော်ကြေးပေးဆောင်မယ်လို့ဆုံးဖြတ်ချက်အမြန်ချခဲ့တာဖြစ်တယ်လို့ ALC အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ San Francisco Bay Area တဝိုက် Rangoon Ruby စိုင်ကွဲပေါင်း6ဆိုင်ရဲ့ပိုင်ရှင်တွေကတော့ကိုတင်အေးခေါ် John Lee နဲ့ Max Lee တို့ဖြစ်ပါတယ်။ Max Lee ကိုယ်တိုင်လည်း Rangoon Ruby ရဲ့စပို့မှုဖြစ်ပါတယ်ရှင်။